မင်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့ကျွန်တော်ဒီဝါဒေသရဲ့အပြောင်းလဲနေမြန်မာနိုင်ငံရဲ့ပြည်ရင်းညီငယ်အပေါ်ရိုက်ခတ်လာနေတဲ့အခြေအနေကိုကျွန်တော်ဆွေးနွေးသွားမှာပါဒီကိုပိုင်အုပ်ချုပ်ခွင့်ရဝါဒေသမှာငင်းချင်းတီဆောင်နှစ်30ပြည့်အခမ်းအနားဒီတစ်ပတ်ထဲမှာပဲကျင်းပသွားတဲ့နေရာမှာဒီဖွံ့ဖြိုးတိုးတက်နေတဲ့ဒေသပေါ်မှာဒီကြံတန်းရင်းသားအင်အားစုတွေအားကျစရာဖြစ်ခဲ့ပါတယ်ဒီနိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝါဒေသရဲ့ဒီဖွံ့ဖြိုးမှုတွေဟာတခြားတန်းရင်းသားဒေသတွေအတွက်နမူနာကောင်းတစ်ခုလားဓမ္မမောင်ရင်လဲလက်နက်ကင်ဖွဲ့စည်းနေတဲ့ငင်းချင်းရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအံမွေနဲ့ပုံစံတစ်ခုများဖြစ်နေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်ဒီရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းရေးမှူးလည်းဖြစ်ညညသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးထွန်းစောနောက်တစ်ခါတိုင်းရင်းသားရေးချွမ်းကျင်သူတူလည်းဖြစ်တဲ့သတင်းစာဆရာဦးမောင်စိုးတို့ဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအရင်စကြပါတယ်ဒီနေ့မှဒီအရင်ဆုံးတော့ကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုသိကြပါတယ်ဒီဝါဒေသရဲ့ဒီနေ့အခြေအနေဟာဟိုတကယ်တခြားတိုင်းရင်းသားတွေအားကျမယ်ဆိုရင်အားကျစရာကောင်းလောက်တဲ့တကယ်အပြောင်းလဲတစ်ခုလို့များဆိုနိုင်လားခင်ဗျာဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါလား
အလို့ပြောမယ်ဆိုလို့ရှိရင်ဝါဒေသဖြစ်ထွန်းလာပုံတော့ကျွန်တော်တို့အရင်လေ့လာဖို့လိုအပ်ပါတယ်ကျွန်တော်ဝါဒေသဟာအင်္ဂလိပ်လက်ထက်တည်းကစပြီးတော့အင်္ဂလိပ်ခေတ်ကလာအုတ်ချွေးမတက်ရောက်မှုရှိတဲ့ဒေသပါလွတ်လပ်ရပြီတဲ့နောက်ပိုင်းမှာလည်းသူကအုတ်ချွေးဩဇာမတက်ရောက်တဲ့ဒေသပါအဲကွန်လေး950ခုနဲ့ကွန်မန်ဒန်ဝင်လာပြီတဲ့နောက်ပိုင်းမှာဒီကွန်မန်ဒန်တပ်တွေနဲ့ကောက်တာဝေးကောင်းဆောင်တွေရဲ့ဘိန်းကုန်းကူအောင်မှာဝါလူတူရဲ့ပုံမှန်မှုတွေဖြစ်ပါတယ်အဲဒီမှာ66 69 68မှာပုံမှန်မှုတွေဖြစ်ပြီးတော့69ခုနှစ်ကစားပြီးဘာယူကွန်နက်ပါတီပြောမှာလေအဲတော့ဘာယူကွန်နက်ပါတီအစည်းအဝေးမှာ1982ခုနှစ်မှာဝါဒေသတစ်ခုလုံးအခြေခံဒေသအဖြစ်လွတ်မြောက်သွားခဲ့ပါတယ်အဲဒါပေမဲ့89ခုနှစ်မှာဘာယူကွန်နက်ပါတီရဲ့ခေါင်းဆောင်မှုကြီးကိုဖယ်ရှားပြီးတော့ဝါရီယာကိုမျိုးသားမျိုးသားရေးအတွက်လှုပ်ရှားလာတဲ့ကာလပါအဲ့တော့ဝါအနေနဲ့ထူးခြားချက်တွေကအများကြီးရှိပါတယ်ကျန်တဲ့ဒေသတွေလည်းမတူပါဘူးဒါပေမဲ့ဘလိုပဲဖြစ်ဖြစ်ဒီကိုပိုင်အုပ်ချုပ်ရေးဒေသတစ်ခုအနေနဲ့သူ့တင်မျိုးကိုသူအုပ်ချုပ်ခွင့်ရတာစီမံပိုင်ခွင့်ရတာသူ့တင်မျိုးရဲ့လုံခြုံရေးအုပ်ချုပ်ရေးတရားစီရင်ရေးကိုကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဟာနဲ့ပတ်သက်ပြီးတော့အဲတခြားတိုင်းရင်းသားတွေအနေနဲ့တော့ကျွန်တော်တို့အားကျမယ်ဆိုအားကျတော့ပါတယ်
ဒါပေ
မဲ့ဒီမှာတခုတွေ့ရတာတခုကတော့ကျွန်တော်ဝါဒေသက89ခုနှစ်ရင်းရင်းရပြီးရကာလမှာနဝဒအစိုးရနဲ့ထူးထူးခြားခြားနဲ့ပြည်မှတ်ပြခဲ့ပါတယ်အဲ့တော့နဝဒအစိုးရဆိုတာ88မှာတက်လာခဲ့ပြီးတော့ဒီကျွန်တော်တို့1954ချေန်ဥပဒေကိုဖျက်သိမ်းပြီးတော့အမိတ်အော်အာဏာနဲ့တည်ထောက်ခဲ့တဲ့ကာလပါစစ်ဘုတ်ချုပ်ကြီးရဲ့အမိတ်ဟာဥပဒေတိုင်အာဏာတည်ပါတယ်အဲ့တော့88ကစပြီးတော့89ကစပြီးတော့ဒီထူးထူးခြားခြားနဲ့ဆိုပြီးတော့ဒီတောက်ခဲ့တာအခြေခံဥပဒေကတရားဝင်ပေမဲ့အခု2008အခြေခံဥပဒေပြဋ္ဌာန်းပြီးတဲ့ကာလမှာတော့တရားဝင်မှုတော့မရှိပါဘူးအဲ့တော့ဒီကိစ္စဆက်လက်ဖြေရှင်းရမယ့်ပြဿနာတရားဖြစ်ပြီးရှိနေဆဲဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးနေတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဦးထွန်းစောရဲ့သဘောထားခင်ဗျာအခုဒီ30အထိမှဒီဝါဒေသဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကတခြားတိုင်းရင်းသားဒေသတွေအတွက်နမူနာကောင်းတစ်ခုလိုများပြောနိုင်သလားဆရာဦးထွန်းစော
ဟုတ်ကဲ့ကျွန်တော်ကတော့ဒီနေရာမှာဒီဝါပြည်သီးသီးချင်းရဲ့ပါတီဝါသပရဲ့အနည်းဆုံးပြေခန်းနာမှာဥက္ကဋ္ဌပေါ့ယူချန်းပြောတော်ရဲမင်းကုန်းရဲ့နောက်ပြီးတော့ဒူဥက္ကဋ္ဌကျောက်ကုံအရဲ့သတင်းစာရှင်းလင်းမှုကပြောကြားချက်တွေကိုကျွန်တော်ကဒီပိုင်းပြောကြည့်ချင်တာပေါ့နော်ဦးစောပြောမယ်ဆိုလို့ချင်းအဲ့မှာအချက်၄ချက်အဓိကအချက်၄ချက်တွေ့တာပေါ့လေဒီတစ်ချက်ကသူတို့ဒီဇိုင်းမဲ့တောင်းဆိုနေတဲ့ဒီဝါကိုပိုင်အချုပ်ကိုရဒေတာကိုပြည်နယ်အဆင့်ဆက်ဖက်ပေးဖို့ပေါ့နော်အဲဒုတိယတစ်ချက်ကတော့သူပြည်ထောင်စုမှခွင့်မထက်ဘူးဆိုရဲသူကသူအာမခင်တက်ပေးတာပေါ့ဆိုတတိယတစ်ချက်ကတော့ဒီငိမ့်တဲ့ရင်နဲ့မိမိကိုယ်ကိုဖုကံတာကိုပိုင်ခွင့်အတွက်တက်တဲ့လက်နဲ့အင်အားကိုသူကဆက်လက်ပြီးတော့မှတည်ဆောက်သွားမယ်ဆိုတဲ့အချက်ကိုတွေ့ရတယ်။နံပါတ်၄တစ်ချက်အနေနဲ့ဆိုလို့ကြည့်ရင်ဒီနှစ်30တိုင်တိုက်ပွဲမရှိတဲ့အခွင့်အနေနဲ့လက်ရှိ NCA ကိုလက်မထိုးစရာမလိုဘူးဆိုရဲရည်တည်ချက်သဘောထားကိုထုတ်ပြရတယ်ပေါ့နော်။ဒါတွေကသူ့ရဲ့ဖြစ်တည်မှုအရသူ့ရဲ့ယက်တီချက်ကိုထင်ထပြနေတာပဲဖြစ်တယ်လို့ကျွန်တော်မြင်တယ်။ဆိုရင်ကျန်တဲ့တိုင်းရင်းသားတွေအတွက်ဒီအားကျစရာအတူယူစရာလားဆိုတာကတော့ကျွန်တော်မြင်တာကအားကျစရာတွေဆိုတာထက်သင်ကန်းစာယူစရာတွေလို့ပြောရင်ပုံမှန်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့
ဒီဝါသပါရဲ့30အတွင်းရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးလာမှုတွေကသူ့ရဲ့ပထဝီနိုင်ငံရေးကတွန်းတင်ပေးထားတဲ့အနေအထားကြောင့်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။သူတို့ရရှိထားတဲ့လက်ရှိအနေအထားကဒီ Confederation ထက်တောင်ကျော်နေပြီလို့ပြောလို့ရပါတယ်။ဒီဝါသပအုပ်ချုပ်တဲ့နေပြည်မှာတရုတ်ငွေစက်ကူနဲ့တရုတ်ဘာသာစကားကိုတရားဝင်အသုံးပြုနေတယ်။ နောက်ပြီးတော့မှဒီဒိုင်းရိုက်နိုင်ငံခြားဆက်ဆံရေးလိုမျိုးလုပ်ခွင့်ပြုတာရှိတယ်။နောက်ပြီးတော့အစိုးရရဲ့အုပ်ချုပ်ရေးအာဏာချုပ်ကလည်းလုံးဝမရှိဘူးပေါ့နော်။ဒီအခြေအနေတွေအောက်မှာဒီမိမိကံကြမ္မာကိုမိမိလက်လက်စွာဖန်တီးဆုံးဖြတ်ပိုင်ခွင့်ကိုသူတို့အပြည့်အဝရရှိထားတဲ့သဘောဖြစ်တဲ့အတွက်ဒီချူတောင်းကနေကြည့်မယ်ဆိုလို့ရှိရင်အားကျစရာတော့ဖြစ်ပါတယ်။ဒါပေမဲ့ဒီပြည်ထောင်စုတည်ထောင်တခုထဲမှာတိုင်းရင်းသားတွေတန်းတူရေးအခြေခံကနေကြည့်ရင်တော့အုပ်ချုပ်ရေးစနစ်ကမမှန်ဘူးပေါ့။နော်အုပ်ချုပ်သူလူထမ်းသားတွေကဒီအားရှိမှအခွင့်အရေးပေးမယ်။အားရှိရင်လုပ်ချင်သလိုလုပ်လို့ရတယ်ဆိုတဲ့အနေအထားကိုဖော်ပြနေပါတယ်။ဒီတော့ပြည်ထောင်စုဆိုတာကအမိခံသာသာပဲအခြေတော်တွေပေါ့နော်။ဆိုကြတဲ့တိုင်းရင်းသားတွေကလည်းဒီလက်နဲ့အပြိုင်ဆိုင်တက်နေပြီးတော့အားရှိအောင်တည်ဆောက်ကြဖို့ဒီအခြေအနေကတွန်းပို့နေတယ်လို့ဖြစ်ပါတယ်။ဆိုဒီအဲ့ဒီလိုဆိုရင်ဒီတိုင်းပြည်ကငြိမ်းချမ်းဖို့အတွက်ဒီကပဋိပက္ခတန်တရားမှာဆက်လေဖို့ပဲရှိပါမယ်။ဒါကြောင့်ဒီအမျိုးသားတန်းတူရေးကိုအမှတ်ကံကျက်ရှိတဲ့ Federal Democracy ပြည်ထောင်စုကိုအမြဲပေါ်ဆောင်ကြဖို့လိုမယ်လို့မြင်ပါတယ်
။ဟုတ်ကဲ့ဆရာဦးထွန်းဆောင်ဆွေးနွေးတာကျေးဇူးပါ။ကျွန်တော်လည်းဟိုဒီဝါဖွဲ့ဒီအင်အားကြီးထွားလာမှုကဟိုပေါ်လေဟိုအားဟိုအားကျစရာသင်ခန်းစရာယူစရာဆိုရင်လည်းစိန်ခေါ်မှုအနေနဲ့ကျွန်တော်လည်းမေးဖို့ပါပဲ။ဦးထွန်းဆောင်တခါလေးဖြေသွားတယ်။ဆိုတော့ကျွန်တော်ဒီအနေနဲ့ပတ်သက်လို့ဆရာဦးမောင်ဆိုးကိုလည်းပြန်ပြီးတော့မှတ်ချက်ပေးစေချင်ပါတယ်။ဒီဝါအဖွဲ့ရဲ့ဒီအင်အားကြီးထွားလာမှုနဲ့ဒီဖွံ့ဖြိုးမှုအခြေအနေတွေကဒီပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရောဒဇုံတရားစိန်ခေါ်မှုတွေဖြစ်နေသလားဒါမှမဟုတ်ဖြစ်လာနိုင်စရာအလားအလာတွေရှိနေလားဆရာ
။အဲစိန်ခေါ်မှုကတော့ဖြစ်လာတော့မှာပဲခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ခုနပြောသလိုပဲသူကဖက်ဒရယ်နဲ့ကြော်သွားပါပြီ။ကွန်ဖက်ဒရိတ်တယ်လည်းကြော်ပါတယ်။နော်။အဲ့ဒါကလည်းခုနလက်နဲ့အင်အားပေါ်မှာတိဆောက်တဲ့ခွင့်ရလို့ပြောလို့ရပါတယ်အဲ့တော့အဲ့ဒါကိုကျွန်တော်တို့စိုးရင်ပူပန်နာကတော့တိုင်းကျန်တဲ့တိုင်းသားဖွဲ့စည်းတွေကလည်းပဲငါတို့ကလက်နဲ့ရှိမှလက်နဲ့ကင်မှလူရဝင်မယ်လက်နဲ့ကင်ရှိမှပဲငါတို့ခွင့်ရမယ်ဆိုအမြင်မျိုးကိုတွေးသွားရင်မွားယူငင်းငင်းရတော့ဝေးတော့ပါပြီအဲ့တော့ကျွန်တော်တို့အနေနဲ့အခုကပုံမှန်26ပြင်မယ်ဆိုတာတဲ့တိုင်းသားခွင့်ရတွေနဲ့ပတ်သက်ဘယ်လိုပြင်မယ်ဆိုတဲ့ပြဿနာကိုစဉ်းစားဖို့လိုလာပြီးတော့လက်နဲ့ဆက်ဆံကြပါတယ်လက်နဲ့ရှိမယ်လက်နဲ့အင်အားရှိမယ်အဲ့ဒီလိုအနေထားမျိုးမှာတိုင်းသားခွင့်ရရမယ်ဆိုရင်အတွေ့အကြုံဝင်သွားရင်လက်နဲ့ကြိုင်မှလူရဝင်မယ်ဆိုရင်အတွေ့အကြုံဝင်သွားရင်ကျွန်တော်တို့တိုင်းပြည်ငင်းငင်းရရတော့တော့ခက်ခဲသွားမယ်အနေထားမျိုးဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးခြင်းတဲ့လူတွေရောစာရေးသားပြဖို့သူတွေသူတွေရောတော်တော်များရှိပါတယ်။စိတ်ဝင်စားဆက်သွယ်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ဒါပေမဲ့လည်းဆွေးနွေးခြင်းတဲ့သူတွေစာရေးရလည်းနည်းနည်းများတဲ့အတွက်အားလုံးပါနိုင်မှုဒီစာတချို့တော့လူရင်းကိုပဲဖြတ်ပြီးပေါ်ပြခြင်းပါတယ်။ဒီဆွေးနွေးမဲ့သူတွေတွေကလည်းလူရင်းအချက်တွေကိုအဓိကဆွေးနွေးပေးဖို့လည်းကြိုပြီးတော့မေတ္တာရက်ခံခြင်းပါတယ်။ကျွန်တော်အရင်ဆုံးတူဦးကိုတော့အော်ကိုငင်းချမ်းအောင်ဖြစ်ပါတယ်ဖင်လန်နိုင်ငံကိုငင်းချမ်းအောင်အလှည့်ပေးခြင်းပါတယ်ကိုငင်းချမ်းအောင်ဆွေးနွေးခြင်းလားဆွေးနွေးနေရပါတယ
်ဟုတ်ကဲ့ကျွန်တော်ကိုထွန်းစောပြောတာတွေအကုန်လုံးသဘောတူပါတယ်ဥမမော်ဆိုးပြောတဲ့ဟာကိုလည်းသဘောတူပါတယ်ကျွန်တော်အခုပြောချင်တာကတိုင်းရင်းသားတွေမှာအစွမ်းအစာရှိတယ်ဆိုတာကိုဝရီကပြလိုက်တယ်လို့ဖြစ်သွားတဲ့အတွက်ကျွန်တော်ဝရီကိုလည်းပို့ပြီးတော့ဂုဏ်ယူပါတယ်ပြောချင်တာကတိုင်းရင်းသားတွေသူ့ဖာသာသူ့လုံးလို့တိဆောက်လို့ရတယ်ဆိုတဲ့ဟာကိုဗမာအစိုးရကပို့ပြီးတော့ကျင်းသားဖို့တင့်နေဆိုတဲ့ကိစ္စကိုပဲကျွန်တော်ပြောချင်တာပါဝေါ့ပေးပြီဆိုလို့ရှိရင်တခြားတိုင်းရင်းသားတွေအကုန်လုံးကိုကပေးကိုပေးရမယ်ကိုကအင်အားအကြီးဆုံးဖြစ်နေတာ။အဲ့တော့ညံသူညီသူမလုံနိုင်လဲလေဝေါ့တော့ပေးမယ်တခြားတိုင်းရင်းသားတွေကြတော့မပေးဘူး။ဟိုကိုဟိုတိုင်းပြည်ထဲမှာလည်းလုံချင်တဲ့လုံချင်တယ်လို့လုံမယ်ဆိုလို့ရှိရင်ကျွန်တော်တို့ပုံမှန်ဒီကဘလို့မှမဖြစ်တဲ့အတွက်ဝါတွေညံသူပေါ့နော်တိုင်းရင်းသားတွေအကုန်လုံးကိုကိုပိုင်အုပ်ချုပ်ခွင့်လို့အခုနိုင်ငံခွဲထွက်ခြင်းနဲ့ခွဲထွက်ဖို့ပေးနေလို့ဒီဗမာအစိုးရကိုပဲကျွန်တော်တိုက်တွန်းနေပါတယ်ကျေးဇူးအများကြီးတင်ပါတယ်ပေါ့လ
ေဟုတ်ကဲ့ကိုငင်းကျဲဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကတော့စင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗ
ျကျွန်တော်အမြင်ကတော့သူတို့သဘောထားတွေနဲ့ကန့်လန့်ရှင်းတယ်လို့ပြောရမလားမသိဘူးကြာဝါကျစင်ကိုခုနတချို့တော့ပြောတယ်ပေါ့ဗျာခုမှဆိုလို့ပြောတယ်ဒါပေမဲ့ရှင်းပြောရင်ဝါဟာကွန်မြူနစ်အောက်ကနောက်ဆုံးလွတ်မြောက်လာတာလေလွတ်မြောက်လာတော့ကွန်မြူနစ်နိုင်ငံကြီးကသူ့နားမှာကန့်နေတယ်ဗျာကန့်နေတော့တကယ်၍များနော်သူတို့ကွန်မြူနစ်ဘာဟုပြည်မကွန်မြူနစ်ကတကယ်ကွန်မြူနစ်ဟိုးရောလို့အနီကွန်မြူနစ်စစ်စစ်မော်စီတုံးကွန်မြူနစ်တွေပြန်ဝင်လာတယ်သူတို့ပါဖြစ်နေသူတို့ကခုခံမှုမလုပ်ဘူးလားလိုတဲ့အတွက်သူတို့ဟာတိဆောက်တယ်ဒါကြောင့်စစ်တပ်နဲ့ပေါင်းပြီးတိဆောက်တယ်ခုခံတယ်ထို့သောစစ်တပ်ကဒါဟာဥပဒေရဲ့သဘောအရာကျင်းတော့စစ်တပေါ်တရားရာမိမဟာမိတ်မိတ်ဆွေဖြစ်လင့်ကစားနိုင်ငံရေးသဘောအရာတို့ကမချေချေရှင်းဖို့တို့မှာအခွင့်အလမ်းရှိတဲ့တဲ့နောက်နိုင်ငံရေးသမားတွေလက်ထက်ကြသမားခင်ဗျားတို့ဆွေးနွေးပါလို့ပြောထားပြီးသားကိုရုံးကြီးကပြောထားတဲ့ကိစ္စရှင်းရင်းပြောရရင်ကိုကအနောက်အုပ်စုနဲ့ဟိုကွန်မြူနစ်ကျောက်ကြသွားတဲ့ကွန်မြူနစ်အုပ်စုကဝါဟိုရှင်းပြောတဖက်လက်နိုင်မီဒီယာနဲ့ဝိုင်းတိုက်နေတယ်လို့ပဲကျွန်တော်ကထင်နေကြအဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးသွားတာပါနောက်တစ်ခုကတော့ကျွန်တော်ထိုင်းနိုင်ငံကကိုသီးလည်မှုဖြစ်ပါတယ်ကိုသီးလည်မှုလည်းဆွေးနွေးနေတာရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီဝါဖွဲ့စည်းရတော့အမတမသူတို့နော်ညံ့တယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်နော်နိုင်ငံရေးလုပ်တဲ့အဖွဲ့အစည်းကကျွန်တော်အမြင်တော့သုံးဖွဲ့ပဲရှိကြကြဘာဖြစ်လဲဆိုတော့ဝါရယ်နော်ကချင်ရယ်ရခိုင်အဲ့သုံးဖွဲ့ပဲရှိတယ်ကျန်တဲ့အဖွဲ့အစည်းကတော့နိုင်ငံရေးလှုပ်ရှားသူဖြစ်နေကြဘာဖြစ်လဲဆိုတော့လက်နက်အင်အားရရတာနဲ့လက်နက်အင်အားမစုတော်ဘူးဗျနော်ကိုယ့်တဲ့ကိုထက်တာများနေတယ်အဲ့ကြောင့်မို့ကျွန်တော်ပြည်နယ်တွေမရတာအဲ့ကြောင့်ပြည်နယ်ရအောင်နော်စီကန်းရှိဖို့လိုတယ်နော်ကျွန်တော်တိုင်းလာလက်နက်ကင်ဖွဲ့စည်းပြီးညီညွတ်ဖို့လိုတယ်နော်အဓိကတော့ကျွန်တော်ပြည်နယ်တွေပေါ့ဗျာနော်ပြည်နယ်တွေကကျွန်တော်အမတန်မှတို့ကနော်ဤပညာတွေအားနည်းနေတယ်နော်နိုင်ငံရေးအားနည်းနေတယ်စီတော့အမတန်ကောင်းပါတယ်ဒါပေမဲ့အဲ့ဒီစီကောင်းတာရွယ်တော့တို့လုံးလို့မရဘူးဗျာနိုင်ငံရေးကောင်းမှပဲစင်အားတောက်တင်းမယ်အဲ့ကြောင့်မို့နော်ကျွန်တော်ပြောချင်တာကတော့ပြည်သူတွေကိုနော်ငဲ့ညာတဲ့အနေနဲ့ကျွန်တော်တိုင်းလာပြည်ပြည်သူတွေကိုနော်ပြန်လည်ပြီးတော့စဉ်းစားပေးဖို့လိုတယ်နော်ဓာတ်နှုတ်ခွင့်ရပေးဖို့လိုတယ်နော်ဓာတ်နှုတ်ခွင့်ရပေးမှသာရင်ကျွန်တော်စင်အားတောက်တင်မယ်နော်စီကားစီမှာစင်အားတောက်တင်မယ်စင်အားတောက်တင်မှာတစ်ခက်အဖွဲ့အစည်းတွေကကျွန်တော်တို့လေးစားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တူရတော့ကျွန်တော်တို့ဒီမိထီလာမျိုးကဥစိမ်မောင်ပေးပို့ထားတဲ့စာပါစာမှာပါတဲ့အချက်တချို့ကိုလူရင်းကိုမဆုမမဲ့ဖက်ပြပေးပါအောင်ခင်ဗ
ျဝါရဲ့ဒေဂျာရည်တီဆောင်မှုအနှစ်30မြောက်အထိမ့်မတ်အခမ်းအနားမှာတော့ဝါရဲ့ခေါင်းဆောင်ပေါ့ရူချန်ကဝါကိုပြည်နယ်အစ်စ်သတ်မှတ်ပေးဖို့အခုအခါမှာထပ်မံထုတ်ဖော်တောင်းဆိုလာပြန်ပါတယ်တခြားခေါင်းဆောင်တွေကလည်းဝါရဲ့သဘောထားကိုငြိမ်းချမ်းရေးကြိုးပမ်းမှုကိုထိပါစေတဲ့အပြောမူပြောခဲ့ကြပါတယ်NCO လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကိုဥဆောင်အားပေးထောက်ခံနေတဲ့ဝါဟာတဆင့်တက်ပြီးတော့အခမ်းအနားကြီးကျင်းပတာနောက်နီးပြလမ်းပြလှုပ်လိုက်ပြန်ပြီလို့ယူဆစရာဖြစ်နေပါတယ်။ပြည်ထောင်စုအတွင်းကခွဲမထွက်ဘူးလို့လေချိုသွေးနေတဲ့ဝါကလက်တွေမှာတော့တန်တရားဖြစ်စရာဖြစ်နေပါတယ်။ဗိုလ်ချုပ်တီးခင်ညွန့်ရဲ့ဦးစားပေးမှုနဲ့မြန်တပန်းလှခဲ့တဲ့ဝါဟာအခုခါမှာတော့နိုင်ငံတော်အစိုးရနဲ့တပ်မတော်ကတန်တရားတွေဖြစ်နေသော်လည်းငြိမ်းချမ်းရေးကြိုးပမ်းမှုအောင်မြင်ရေးကိုဦးစားပေးနေရလို့စိတ်ရှည်သီးခံပြီးဆက်ဆံနေကြတယ်လို့ထင်မြင်မိပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့နောက်စာတစ်စောင်ကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါသူစာလည်းနည်းနည်းရှည်တဲ့အတွက်လူရင်းကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။နှစ်ပေါင်း30ကြာတက်မတော်နဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်ခဲ့တာကြောင့်2008အခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသအဆင့်ရရှိခဲ့ပြီးစီရေးစီးပွားရေးနိုင်ငံရေးအဖက်ဖက်မှတဟုန်တိုးဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်။ဒီပုံရိပ်တွေကိုတခြားသောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားချမယ်ဆိုလဲအားချလောက်ပါပဲ။ဒါအငင်းချင်းရဲ့အကျိုးကျေးဇူးဆိုတာညင်လို့မရနိုင်ဘူးလို့ယူဆမိပါရယ်။ဒါပေမဲ့စစ်အစိုးရအဆက်ဆက်ဘာကပကိုတိုက်ချင်လို့စီရေးနိုင်ငံရေးကစားကြင်နာကလွဲလို့အုတ်ချိုရေးပိုင်းဆိုင်ရာလစ်လျူရှူထားတဲ့ဒီဒေသကို2008အခြေခံဥပဒေအရဝါကိုပိုင်အုတ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်လိုက်တာကြောင့်တရုတ်နိုင်ငံနဲ့စီရေးစီးပွားရေးနိုင်ငံရေးနဲ့ယဉ်ကျေးမှုအရာပုံမနီးစပ်ခွင့်ရသွားပြီးတဟုန်တို့ဖွံ့ဖြိုးတိုးတက်သွားခဲ့တယ်လို့ယူဆမိပါတယ်။ဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူသူတို့လူမျိုးတွေကိုကာကွယ်ဖို့စီရေးတည်ဆောက်မှုတွေဟာလည်းတာမန်ဒေသတစ်ခုကိုကာကွယ်ဖို့ထက်အဆမတန်တာလုံးနေပါတယ်။လက်နက်ထုတ်တဲ့စစ်ရုံတွေကနေလေကြောင်းရံကာကွယ်ရေးစနစ်တွေအထိပိုင်ဆိုင်ထားကြလို့ပါ။တရုတ်နိုင်ငံမှာအသေးချာလေးကျင့်ထားတယ်ဆိုတာရှင်းနေပါတယ်။အုတ်ချိုရေးပိုင်းကိုလေ့လာကြည့်ပြီးတော့တရုတ်နိုင်ငံသားတွေကိုအများစုတွေ့ရမှာဖြစ်ပါတယ်။ဒီလိုဆိုရအာနာဇက်လုံးဝတက်ရောက်မှုမရှိတဲ့ဝါခေါင်းဆောင်တွေဟာပြည်တော်စုကဘယ်တော့မှခွဲမထွက်ပါဘူးလို့ကတိပေးနေတာမဆန်းကျင်ဘူးလို့ယူဆမိပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားမှာဝါခေါင်းဆောင်က NCA ကိုလက်မှတ်မထိုးနိုင်ကြောင်းကိုပိုင်အုပ်ချုပ်ခွင့်ရပြည်내မရမချင်းလက်နက်ဆွတ်မှာမဟုတ်ကြောင်းအတိလင်းပြောကြားသွားပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရပြည်내ဆိုကြတဲ့ကတိကျနိုင်ငံတစ်ခုပေးဖို့တောင်းဆိုနေတာနဲ့တိတ်မကွာဘူးလို့ယူဆပါတယ်။နောက်ပြီးရှမ်းပြည်နယ်တွေကခွဲထွက်မှာဖြစ်တဲ့အတွက်ရှမ်းပြည်သူတွေရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေရှမ်းနိုင်ငံရေးသမားကြီးတွေနဲ့ကြီးမားတဲ့ပြဿနာတွေတက်လာနိုင်တယ်လို့ယူဆမိပါတယ်။
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာပေးစာပါ။အခုကျွန်တော်တို့ဒီ Facebook မှာလည်းကျွန်တော်တို့တိုက်ရိုက်မှတ်ချက်ပေးနေတာတချို့ရှိပါတယ်။အကောင့်ပိုင်ရှင်တစ်ခုကရေးထားတာတော့ဝါ့ကိုလုံးဝအားကျပါတယ်။ဒန်းတမှုမရှိလို့ငင်းငင်းရေးအလန့်ဝင်းနေတာပါတဲ့။ဒါပေမဲ့တစ်ချိန်တည်းမှာပဲသူကပဲရေးရပါတယ်။ဝါ့ကိုပေးထားတာတွေများနေပြီးတော့တခြားတိုင်းရင်းသားတွေကိုကျတော့ဖိနှိပ်လွန်ပါတယ်ဆိုပြီးရေးပါတယ်။ဆိုတော့စစောကျွန်တော်ဒီမောင်တသနာရဲ့စာထဲမှာဟိုစိတ်ဝင်စားစရာကောင်းတဲ့အချက်လက် ခုလည်းတွေ့ပါတယ်အခုဒီတော်တာရှင်တယောက်မှတ်ချက်ပေးတာနဲ့ခက်ဆင်စင်မှာဆိုဒီလက်တလုံးမှာဒီရှမ်းပြည်နယ်ရဲ့ဒစိတ်ပိုင်းဖြစ်နေတဲ့အထူးဒေသကိုဒီဝါကောင်းဆောင်တွေကဟိုပြည်နယ်ဆင့်တောင်းလာတဲ့အတွက်ဒီရှမ်းလက်နက်ကိုင်အဖွဲ့တွေနောက်ရှမ်းနိုင်ငံအတိုင်းဝိုင်းနဲ့အခြေတင်ဖြစ်စရာတွေပေါ်လာနိုင်တယ်ဆိုပြီးတော့ဒီမောင်တသနာထောက်ပြသွားပါတယ်ဆိုတော့ဆရာဦးမောင်ဆိုဆွေးနွေးပြပါလားခင်ဗျာဒီငင်းငယ်ရေးအတွက်ကျွန်တော်တို့ဒီပြည်လျောင်ညှိရမယ့်အခြေမျိုးမှာဒီဝါရဲ့ဒီလိုတောင်းဆိုချက်တွေကြောင့်နောက်ထပ်ပြဿနာတွေဟိုဖန်တီးရရောက်နေသလားဖန်တီးပေါ်လာမယ့်အလားအလာတွေရောမြင်နေရလားဆရာ
တကယ်တော့ရှမ်းပြည်နယ်အစိတ်ပိုင်းဆိုတာကလက်ရှိဖွဲ့စည်းပုံရပါကျွန်တော်58ခုနှစ်တောင်တန်းဒေသစုံလိုက်အစီငံသာရပြောမယ်ဆိုရင်တော့ဝါစိတ်ကအစိုက်တွေပြီးတာမှာအခုရောထွေးနေတာကကျွန်တော် mindset ခိုင်ထဲမှာ60ခုနှစ်နောက်ပိုင်းဒီနဝတ္တဆွဲကွန်ပျူတာနဲ့ဝင်သွားတဲ့ဝတ္တတည်းရဲ့ဝလူသူရဲ့တွေကဒါကပြဿနာတစ်ခုပါအဲကျွန်တော်တို့ဒီဝါမြောက်မှာအခုဝါမြောက်ဒေသလို့ပြောနေတယ်ဝါစိတ်ကတော့ဒါပြည်သားပြဿနာတစ်ခုပါဒါနဲ့ပတ်သက်လို့ဒီဝါသူခါနဲ့ပတ်သက်လို့ဒီတောင်တန်းဒေသစုံတိုင်းစင်ခံစားမှာပြောခဲ့ဆိုခဲ့တာကြီးပြန်ကြည့်နေဆိုလို့ရှိရင်ဝါတွေကဆင်းလန်းတစ်ခုရှိလို့ရှိရင်ဒီချိန်မှာပြည်နယ်ချင်းခွတ်ထုတ်ပြင်ပေးမယ်ဆိုတော့ဥမှုလို့ဥကြငိမ့်လို့ပါရင်ဆက်ဆပလာကောင်းဆောင်တွေသဘောတူတာတွေ့နိုင်ပါတယ်အဲ့တော့ဒီမှာကတော့ဘလို့ပဲဖြစ်ဖြစ်ပြည်နယ်ချင်းပေးစင်စီဖြစ်စီမပေးစင်စီဖြစ်စီဒါနဲ့ပတ်သက်လို့ကျွန်တော်တို့ကျန်းမာရေးကောင်းဆောင်တွေရောပြည်တော်စုကောင်းဆောင်တွေရောဆွေးနွေးဖြေရှင်းမယ်ပြဿနာပါလက်ရှိအခြေအနေမှာဝါဒေတာဒီရဲ့ဖြစ်ပြနေပုံရောင်းရှိအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုတာအမှန်ပါပဲဒါပေမဲ့လက်ရှိဝါဒေတာဖြစ်ပြနေတဲ့အခြေအနေမှန်ကိုကျွန်တော်တို့ကသေးသေးချာချာစဉ်းမူပြီးကြည့်ဖို့လိုပါတယ်ဘယ်လိုလုပ်မှာလဲပေါ့နှောင်းရှိအခြေခံဥပဒေနဲ့ကိုက်ညီအောင်လုပ်မှာလားဆိုလိုတာကတော့ဖနက်တော်ကျွန်တော်တို့ဖနောက်ကိုလှီးမှာလားဒါအောင်မို့ကြည့်တော့နေတော့လေဖနက်ကိုရွေးမှလာဆိုတဲ့အချိန်ခါလို့ပဲကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဆရာမောင်ဆိုဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးထွန်းစောရဲ့အမြင်ရောခင်ဗျာအခုကျွန်တော်ဝါဘက်ကဒီပြည်နယ်အဆင့်အထိသူတို့တောင်းဆိုလာတဲ့ကိစ္စတွေရှိတော့ဒါတွေကလက်ရှိငင်းငင်းကိစ္စမှာတခြားအဖွဲ့အစည်းတွေလည်းဆွေးနွေးညီနေနေတာဟိုတော်တော်နဲ့အခုတော့မှခီးရမယ်ရောက်တဲ့အခြေအနေမျိုးမှာဒီလိုတောင်းဆိုမှုတွေကြောင့်နောက်ထပ်ပို့ပြီးတော့အခက်အခဲတွေရှိမှမြင်မိလားဆရာ။
ကျွန်တော်မြင်တာကတော့ဗျာဒီပြဿနာကိုကြီးလေလို့ရဲ့နော်ဒီအခြေခံသဘောတရားเนี่ยดิเตือนน่ะมันพูดหลูเลยจนเราอ่านเนี่ยไอ้นี่เฉยการရှိတယ်ဆိုလို့ရှိရင်လက်ရှိအခြေအနေကအဆိုးရွားမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ तू อ่ะวาปีเนဆိုတဲ့ကိစ္စကပေါ့เนาะဒီကျွန်တော်တို့တိုင်းရင်းသားတွေထဲမှာအခြေခံအားဖြင့်ပေါ့เนาะဒီကျွန်တော်တို့ Federal ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတွေရွေးဆဲတဲ့ကာလတုန်းကဆိုလို့ရှိရင်ကျွန်တော်တို့อ่ะปีเนတင့်မြပို့ထွန်း၍ကိစ္စကိုအခြေခံမူတစ်ခုအနေနဲ့ကျွန်တော်တို့လက်ခံထားတာရှိတယ်ဒီနေ့ထက်ဒီလည်းအဲ့ဒီအတိုင်းပဲပေါ့နော်ယက်တီနေကြတော့မှဖြစ်တယ်ဆိုတော့ပြည်နယ်တစ်ပေါ်ထုံးရေးကိုလက်ခံတဲ့အနေထားအောက်မှာရှိတဲ့အတွက်ဒီဝါပြည်နယ်တပ်မရေးကိစ္စကလည်းပဲသိခက်ခဲတဲ့အလုပ်တစ်ခုလို့မဟုတ်ဘူးလို့ကျွန်တော်မြင်တယ်ဒါပေမဲ့အဓိကအရေးကြီးတာဘာလဲဆိုတဲ့ခါကျတော့ဒီစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုဘယ်နည်းလမ်းနဲ့ဘယ်အခြေခံနဲ့တွားကြမလဲဆိုတဲ့ဒီအဖြေကိုချဖို့လိုပါတယ်အခုကအဲ့ဒီအဖြေချတဲ့နည်းလမ်းကိုပေါ့နော်ဒီမရှာမကြဘဲနဲ့အဲ့ဒီအဆင့်တိကိုမရောက်ဘဲနဲ့ဒီ NCA လက်မှတ်ရေးထိုးရေးကိုပဲဒီဇိုင်းမဲ့တောင်းဆိုနေတာကိုကျွန်တော်တွေ့ရတယ်။ဒီ NCA ကအမှန်ဆိုလို့ရှိရင်ဝါနဲ့သိကိုက်ညီတဲ့ကိစ္စမဟုတ်ဘူး။ဒီ NCA စာချုပ်လုံးတုံးကလည်းပဲသူတို့လည်းပါဝင်ခဲ့တာလည်းမရှိဘူး။ဆိုတဲ့အခါကျတော့ဒီ NCA ကသူတို့က NCA လက်မှတ်ရေးသူတို့ပြောတာလည်းသဘာဝကျတာပေါ့ဗျာ။ဒီဦးသိန်းစိန်အစိုးရလက်ထက်တီတိုင်အောင်သူတို့ကတိုက်ပွဲလည်းမဖြစ်ဘူး။တိုက်ပွဲမဖြစ်ပေနဲ့ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာသူကဒီနေ့စပြည်ထောင်စုအဆင့်သဘောတူညီချက်ကိုသူလက်မှတ်ရေးထိုးခဲ့ရတယ်။ဆိုရင် bilateral သဘောတူညီချက်အစ်စ်တစ်ခုလောက်တာပေါ့ဗျာ။အဲ့ဒီ bilateral နဲ့သူတို့ကဆက်ပြီးတော့မှသွားရင်လည်းရတယ်။ဒါပေမဲ့ NCA စာချုပ်ပြီးတဲ့ချိန်မှာ NCA စာချုပ်ကိုအတင်းလက်မှတ်ရေးထိုးခဲ့ဆိုင်နေတာရှိတယ်။ဆို NCA စာချုပ်ကိုပေါ့နော်ဒါအပြစ်ခရဲစေတနိုင်ငံလုံးကြည့်ခဲ့စေသဘောတူစာချုပ်ဖြစ်တယ်။ဒါပေမဲ့ဒီတနိုင်ငံလုံးကြည့်ခဲ့စေသဘောတူစာချုပ်ကိုသူအတက်မတော်ကလက်မှတ်ရေးထိုးရတာနဲ့ပေါ့လေတနိုင်ငံလုံးကြည့်ခဲ့စေကိုပေါ်ဆောင်ဖို့ဖြစ်ကွက်နေတယ်။အခုတွင်ဒီမြန်မာတပ်မတော် NCA ကိုစီးရဲနိုင်ငံရေးလက်နက်တပွဲအသုံးပြုနေတယ်လို့ကျွန်တော်တို့ကမြင်တယ်။နော်ဝါသပါနဲ့ဒီ230ပြည်ခရဲစစ်ထားတဲ့အချိန်မှာတောင်ပိုင်းမှာ KNU နဲ့အင်အားစုကိုအမြင့်ပြုတ်ချိန်မုန်းနေတယ်။အဲ့ဒီအချိန်မှာစစ်ဗိုလ်ချုပ်တွေကဒီဝါသပါနဲ့မြောက်ပိုင်းခြေစိုက်ခွဲကိုအခွင့်ထူးတွေပေးထားတယ်ပေါ့။နောက်ပြီးတော့ဦးသိန်းစိန်စိုးရလက်ထက်တုန်းကလည်းပဲဝါသပါနဲ့မိုင်းလားကို NCA မထိုးရင်လည်းနိုင်ငံရေးဆွေးနွေးပွဲတက်လို့ရတယ်ဆိုပြီးတော့နှုတ်ကပတ်တွေပေးခဲ့တယ်။နောက်ဒီပြည်နယ်စစ်ပြည်ထောင်စုအဆင့်သဘောတူညီချက်တွေနဲ့သူကဒီလိုထိန်းထားခဲ့ကြတယ်နောက်တော့ဒီ NCA ထိုးမှနိုင်ငံရေးဆွေးနွေးပွဲမှာတက်တူရူပါဝင်ခွင့်ရမယ်လို့ပြောလာပြန်တယ်နော်ဆို NCA စာချုပ်လုတ်ခဲ့ကြတယ်ဒီ NCCD အဖွဲ့ဝင်16ခုထဲမှာ6ခုကိုကြာတော့သူတို့လက်မခံဘူး ကျွန်တော်တို့ANC ဖွဲ့ဆိုလို့ရှိရင် အစိုးရကဒီလက်ရှိတက်လာတဲ့အစိုးရကလက်မခံဘူးဆိုတဲ့သဘောထားမျိုးသူတို့ပြောသွားတာရှိတယ်။ဥပမာကချင်အဖွဲ့ဆိုရင်လည်းပဲပေါ့နော်။ကချင်ကရဲဖွဲ့ဆိုရင်လည်းအဲ့ဒီအတိုင်းပါပဲ။2013ခုနှစ်မှာသူကသစ်ချင်ရှင်းချရေးနှစ်ဖက်သဘောတူစာသဘောတူညီချက်တွေကိုနိုင်ငံတကာသိသိတွေရေးရှင်းမှောက်မှာသူတို့ရရှိခဲ့ကြတယ်နော်။ဒီနေ့စစ်နှစ်ဖက်ပူးတဲ့စောင့်ကြည့်ရန်တရားနယ်နဲ့အလုပ်လုပ်ခဲ့ ပါတော့တယ်လို့မျိုးပေါ့ဗျာဆိုအဲ့တော့ဒီမှာဒီဂျော့ပြန်လေးလာတယ်ပေါ့နော်ဘိုင်လက်ထရယ်နှစ်ဖက်သွားသူတွေတည်တည်ရရှိရတဲ့ပြန်ဆွေးနွေးနေရတယ်ဆိုဒါကဖြစ်တဲ့တလားပေါ့နော်စဉ်းစားကြည့်ပေါ့ဆိုဒီနေ့ NCA
ဟုတ်ကဲ့ဝါဖွဲ့တောင်းဆောင်ပြောသွားပါတယ်သူကဒီတိုင်းပြည်ထဲမှာရှိတဲ့လက်နက်ကင်တွေကိုဖက်တိုင်းဟိုတိုင်းသားတွေကိုတိုက်ခိုက်ဖို့တောင်မဟုတ်ပါဘူးသူရဲ့နေရာကသူကာကွယ်ဖို့တောင်ပြောတယ် အဲ့ဒါသူကပြောသွားတယ်လိန်သွားပါတယ်ကိုကိုယ်တဲ့ကိုနှစ်ထောင်ပတ်ဝန်းကျင်ကကျွန်တော်မိုင်းရင်းမိုင်းဆက်ဖက်ဆိုတော့ခုနကအဲဆွေးနွေးတဲ့ဆရာကြီးလေးရှိပါတယ်ဒီမှာအဲ့မှာဝါဖွဲ့တွေဒီမန်လေးကမြပါရက်ကတိုက်တယ်တိုက်လို့တတက်လုံးပြုတ်သွားတယ်ပြုတ်သွားလို့ဝါဖွဲ့ဝင်တိုင်းကတိုက်ခိုင်းပြီးတော့အခုချိန်ကြီးအဲ့ဝါအိုင်နာနေပြီလို့သူတို့ပြန်မဆုံးတော့တာပါဟုတ်ကဲ့ကိုဒီ ြောတယ်သူ့ရဲ့ policy မကင်းဘူးလို့ထင်ပါတယ်ကိုကြီးဟုတ်ကဲ့ဝါအဖွဲ့ဆိုတာဝါတကားပြောသွားတာမဟုတ်ပါဘူးပြုတ်တကားပြောသွားတာပါဝါဝါတကားရှိပါတယ်ဆန်းဆန်းတကားရှိပါလာဦးလာဦးတကားရှိပါတယ်သူပြောတာတရားစကားတွေပြောသွားတာပါဟုတ်ကဲ့ကိုဒီလောက်ပါပဲ
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ချိန်ရတော့ကျွန်တော်တို့တမီးနဲ့တာတာလောက်ကြံနေပါသေးတယ်ဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးမောင်ဆိုးပဲဆိုတော့ဥထုံးဆောင်ဆွေးနွေးသွားတယ်ဆွေးနွေးချက်တွေတချို့ကောက်ပြီးကျွန်တော်ဆွေးနွေးစီခြင်းပါတယ်ဝါတပ်ဖွဲ့ခေါင်းဆောင်တွေကလည်းပဲဒီပြီးခဲ့တဲ့အခမ်းအနားတွေမှာပြောသွားတာရှိပါတယ်အရင်အစိုးရနဲ့အခုအစိုးရမူဝါဒတွေမတူတာဟာပြဿနာဆိုတဲ့သဘောမျိုးပြောတာရှိပါတယ်ဆက်စပ်ဒါဥထုံးဆောင်လည်းထောက်ပြသွားပါတယ်ဆိုတော့ဥမမောင်ဆိုးကြီးကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်မှာဒီအစိုးရတခုတက်လာတဲ့မျိုးနောက်တစ်ယောက်တက်လာတဲ့မျိုးဆိုတဲ့ပုံစံမျိုးဖြစ်နေသလားဒီတာဝန်ရှိသူတွေဘက်ကချင်းကပ်ပုံတွေကိုယ်တိုင်မှာအားနည်းချက်တွေရှိနေတာကဒီငင်းငယ်လုပ်ငန်းစဉ်မှာဟိုပြဿနာတခုဖြစ်နေလားဆရာ
ငင်းငယ်လုပ်ငန်းစဉ်မှာအခက်အခဲတခုကတော့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့မတူညီတဲ့အခြေအနေတွေကိုပြည်ပြချာချာမထုတ်နိုင်ကြတာလို့မြင်ပါတယ်ငင်းငယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့မတူညီတဲ့အခြေအနေတွေကိုတင်ချထုတ်နိုင်ဖြစ်ရှင်းနိုင်မှာလားကျွန်တော်ဖြစ်ရှင်းနိုင်မှာမဟုတ်ကျွန်တော်ခုနပြောသလိုပါပဲကျွန်တော်ဖနှက်နဲ့တော်အောင်ဖနှောင့်ပြီးမယ်ဆိုရင်တော့သူချင်းချင်းညီပါလိမ့်မယ်တကယ်လို့သာခြေတောင်းနဲ့တော်တဲ့ဖနှက်ကိုရင်းမယ်ဆိုရင်ကျွန်တော်တက်တောင့်တက်တာဖြစ်ပါလိမ့်မယ်ဒီလောက်ပါပါခင်ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုရှိရဆက်ဆိုပေါ်လေသူဆရာဦးထွန်းဆိုလည်းထောက်ပြသွားတာရှိပါတယ်ဒီအစိုးရဘက်ကအခုလက်တလုံးအစိုးရတော်တက်မလို့ဘက်ကရည်တည်ချက်က NCA ထိုးဖို့ပဲအသားပေးနေတယ်ဦးစားပေးနေတယ်ပေါ့လေဆိုတော့ဒီကိစ္စရောတကူလက်ရှိ တန်းသားတွေအခင်းချင်းဥမာဝါဆိုလို့ရှိရင် NCU လုံးဝမထိုးဆိုပြီးသူမှဟိုအကြောင်းပြချက်တွေရှိနေတယ်ဆိုတော့ဒီအခြေအနေမျိုးမှာ NCU ထိုးဖို့ဆိုတဲ့ခုလေးကိုပဲတွားနေရောဒါမှန်ကန်တဲ့ချင်းကပ်မှုဖြစ်ပါမလားဆရာ
NCU ရတော့ကျွန်တော်တို့လက်မမထိုးတဲ့ဒီတွေအဖွဲ့တွေအပြင်ကိုလက်ရှိလက်မထိုးထားတဲ့အဖွဲ့တွေကိုလည်း NCU ကနေရပ်ဆိုင်ထားပါတယ်ဥမာကျွန်တော် KNU တို့ဒီ RCS တို့ပါလို့ NCA လုပ်ငန်းစဉ်မှာပါဝင်ခြင်းရှိပါဦးကြားလိုက်နေပါတယ်ဒါကြောင့်ကျွန်တော်တို့အချင်းချင်းပြောခဲ့ပါတယ်အဲ့ဒါကတော့ NCA နဲ့ပတ်သက်လို့ review လုပ်ပြန်ပါတယ်ပြန်လည်သုံးသပ်ပြန်ပါတယ်လို့ကျွန်တော်အချင်းချင်းပြောခဲ့သလိုအခုလည်းပြောရမှာတော့ NCA နဲ့ပတ်သက်ပြီးကျွန်တော်ပြန်လည်သုံးသပ်ဖို့အလွန်အရေးကြီးပါတယ်လို့ပဲပြောခြင်းပါတယ
် Okay ပါဝင်ဆွေးနွေးပြတဲ့တင်ဆက်ဆရာဦးမောင်မောင်ဆိုးအခိုင်မျိုးသားကောင်စီ ANC ထွေထွေတွင်းရေးမှုလည်းဖြစ်ညညတော်တိုင်းသားလူမျိုးများ Federal Council UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးထွန်းစောကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ